မြန်မာနိုင်ငံနေရာအနှံ့ပြားမှာရှိတဲ့လက်ဖက်ရည်ဆိုင်တွေကနေဆက်ယုံတွေအထိလုပ်ငန်းသီးသီးမှာကလေးတငယ်လှုပ်သားတွေကိုတွေ့နေကြရပါတယ်။တန်ပေါင်းများစွာသောအဲ့ဒီကလေးတငယ်လှုပ်သားတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးမကြသေးခင်အချိန်ကာလတွေအထိကြဲကြဲပြန့်ပြန့်ပြောဆိုဆွေးနွေးလှုပ်ရှားတာမရှိခဲ့ပါဘူး။အခုတော့ဒီကလေးတွေပေါ်ထားတဲ့အမြင်သဘောထားတွေကိုသာမကသက်ဆိုင်တဲ့ဥပဒေတွေကိုပါအပြောင်းလဲလှုပ်ဖို့တွန်းအားပေးလှုပ်ရှားတာတွေစတင်လာနေပါပြီ။ AFP သတင်းဆောင်ပါကိုအခြေခံပြီးကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
လက်ဖက်ဆိုင်တွေစောက်တော့ဆိုင်တွေမှာကလေးတွေစပွဲတို့လုပ်နေတဲ့မြင်ကွင်းကမြန်မာနိုင်ငံမှာပုံမှန်မြင်တွေ့နေကြမြင်ကွင်းတစ်ခုပါမြန်မာနိုင်ငံတဝန်းမှာကလေးတွေငယ်လှုပ်သား၄သန်းကနေ၅သန်းများရှိမယ်လို့ခန့်မှန်းထားကြပါတယ်အဲ့ဒီကလေးတွေထဲမှာတနေ့ကို၁၄နာရီနဲ့တပတ်လုံးအလုပ်လုပ်ကြရသူတွေတောင်မှရှိပါတယ်ကလေးအများစုဟာကျေးလက်တော်ရွာတွေကနေရန်ကုန်လိုမြို့ကြီးတွေမှာအလုပ်လာလုပ်ကြတာဖြစ်ပြီးအများအပြားနေစရာအိမ်တိတိကျကျမရှိကြပါဘူးအဆောင်တွေမှာနေကြသူတွေရှိတယ်လို့တချို့ကတော့ကိုယ်လုတဲ့ဆိုင်ကစပွဲကုံတွေအောက်မှာပဲဖြစ်တယ်လို့အိတ်ကြရပါတယ်။ပညာသင်ရမယ့်အရွယ်မှာပညာသင်ခွင့်မရကြပဲဝမ်းရည်အတွက်လှုပ်လှုပ်နေကြရတဲ့အဲ့ဒီကလေးတွေကိုအရင်ကမေ့ထားကြတယ်လို့ရှိခဲ့ပေမဲ့အခုတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအကူအညီပေးလာနေကြပါပြီ။အဲ့ဒီအထက်မှာမြန်မာရွေလျားပညာရေးစီမံကိန်းမိုင်းမီလဲတခုအပါအဝင်မှာအလုပ်လုပ်နေရတဲ့ဒီကလေးတွေနဲ့ပတ်သက်ပြီးဘယ်သူမှမထူးထူးခြားခြားသဘောထားအမြင်မရှိဘူးလို့မိုင်းမီစီမံကိန်းကိုတည်ထောင်သူကိုတမောင်အေးကပြောပါတယ
် When you go when you look around in Myanmar when you see bunch of kids working everywhere on the street corners traffic lights selling flowers
မြန်မာနိုင်ငံတဝန်းကိုကြည့်လိုက်ရင်လမ်းတောင်တွေမှာဒီပွိုင်တွေမှာပန်းရောင်းနေတဲ့တခြားပစ္စည်းတွေရောင်းနေတဲ့ကလေးတွေစားတောက်ဆိုင်တွေဟိုတယ်တွေအပြင်အိမ်အကူတွေဖြစ်လုံနေတဲ့ကလေးတွေကိုနေရာတိုင်းမှာတွေ့ရမှာပါပြဿနာကဒီလိုကလေးတွေအလုံးလုံးနေတာကိုတခုခုတော့လွဲနေတယ်ဆိုပြီးဘသူကားမှတကယ်တမ်းမထင်ကြတာပါပဲ
ကိုတမောင်ရိုးရဲ့မိုင်းမီစီမံကိန်းကနေရန်ကုန်နဲ့မန္တလေးမြို့တွေကလက်ဖက်ရည်ဆိုင်တွေမှာအလုပ်လုပ်နေတဲ့ကလေးငယ်600ကိုစိုင်ပိတ်ချိန်တွေကြာရင်လက်ဖက်ရည်ဆိုင်ထဲမှာပဲစာတင်ပေးနေတာပါအဲ့ဒီအထက်မှာအသက်5နှစ်အရွယ်ကလေးကစပြီးလှုပ်လှုပ်နေရတဲ့အခုတော့အသက်15နှစ်အရွယ်ရှိနေပြီဖြစ်တဲ့မောင်နိုင်လင်းအောင်လည်းအပါအဝင်ပါ
ဒီတိုင်းအောင်လည်းနိုင်နေတယ်ဆိုတော့ဒီကျောင်းတူပါနော်ကျောင်းတိုင်းအချင်းချင်းကျောင်းလာပြပါနော်ဒီနိုင်မတရားဒီလိုမျိုးနော်ကိုကိုကမှအဲလိုရှိစားဘာမဖြစ်နိုင်ဘူးဆိုတော့ကြိုးပြလို့မရဘူးလေ။အားကြောင့်လည်းအင်္ဂလိပ်စာတွေနဲ့အင်္ဂလိပ်စာပိုင်းနည်းပါးသိတာအဲပြီးတော့ဒီကျမ်းမာရေးဘုရားတွေလည်းရလာအောင်ပြီးတော့ဒီအတိတ်ပိုင်းမှာဆိုရင်လည်းနော်လူတွေနဲ့ပြောစုံဆိုင်နေရမှာလည်းသိတာလို့ပြီးတော့တက်တာပါ
။စင်ရမွေးတည်မှုနဲ့မြန်မာနိုင်ငံရဲ့ညံ့ပြင်းတဲ့ပညာရေးစနစ်တို့ဟာဒီလိုကလေးတွေလှုပ်လှုပ်နေရတာရဲ့အခြေခံအကြောင်းရင်းတွေဖြစ်တယ်လို့အများအပြားကမြင်ကြပါတယ်။အသက်ဘယ်နဲ့နဲ့မှမစပြီးအလုပ်လုပ်နိုင်မဲဆိုတာကိုအလုပ်သမားဥပဒေတွေမှာရှင်းရှင်းလင်းလင်းပြဋ္ဌာန်းထားမှရှိပဲလက်ရှိဥပဒေတွေနဲ့အကျုံးမဝင်ဘူးလို့အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ကဖီယာမာဖီချိုင်းဝမ်စီကပြောပါတယ
် No parents would love their children to work if they could continue with school and if they can see the future of school going is
ကလေးတွေကြောင်းဆက်တက်နိုင်မယ်။ကြောင်းတက်တင်ညာတင်တာဟာသူတို့မိသားစုအတွက်သူတို့ကလေးတွေအတွက်ပိုကောင်းတဲ့အလုပ်ကံရလာစေမယ်ဆိုတဲ့အနာဂတ်ကိုသူတို့မြင်နိုင်မယ်ဆိုရင်ဘယ်မိဘကမှသူတို့ကလေးတွေအလုပ်လုပ်ရတာကိုမြင်ကျင်ကြမှာမဟုတ်ပါဘူ
း။2014ခုနှစ်မှာကောက်ခံတဲ့တကောင်စီရင်အရမြန်မာနိုင်ငံမှာကြောင်းမတက်နိုင်တဲ့အသက်18နှစ်အောက်ကလေးတွေခံမှန်းကြီး 4.4 သန်းလောက်ရှိပါလေ။လူမှုစီးပွားဆန်းစစ်လေ့လာတဲ့ပြည်ထောင်နိုင်ငံအခြေစိုက် Virus Maple Croft Company ရဲ့2014ခုနှစ်အစည်းအဝေးခန်းစာအရမြန်မာနိုင်ငံဟာကလေးလှုပ်သားအခြေအနေအဆိုးရွားဆုံးဖြစ်နေတဲ့ကမ္ဘာနိုင်ငံ10နိုင်ငံထဲမှာဆိုမာလီယာ၊ဆူဒန်၊အာဖဂန်နစ္စတန်၊ရှီမန်စတဲ့နိုင်ငံတွေနဲ့အတူပါနေပါတယ်။မကြသေးခင်ကမှပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေထဲမှာအခမဲ့မတင်မနေရမူလတန်းပညာရေးကိုဦးတည်အကောင်အထည်ဖော်ပြီးအဆင့်ဆင့်တိုးချဲ့ဆောင်ရွက်ရေးဆိုတဲ့အခြေခံမူတစ်ခုထည့်သွင်းပြဋ္ဌာန်းထားပေမဲ့ထိထိရောက်ရောက်အကောင်အထည်ပေါ်နေတာမျိုးအခုချိန်ထိတော့မကြားရသေးပါဘူး။ကလေးတွေငငယ်ရွယ်ရွယ်နဲ့လုပ်ငန်းခွင်နဲ့ရောက်ကုန်ကြရတဲ့အခြေအနေမျိုးနောင်မျိုးဆက်တွေထပ်မကြုံကြရဘူးအတွက်အထူးအလေးနဲ့ထားပြီးပြောင်းလဲလှုပ်ဆောင်မှုအခြေရောက်နေပါပြီခင်ဗျာ။